မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်းတွေချမှတ်ထားပေမဲ့လို့တကယ်တမ်းဆက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုအားနည်းသလိုရှင်းလင်းတိကျတဲ့တာဝန်ယူဆောင်ရွက်မှုတွေလမ်းညွှန်ချမှတ်ထားတာမရှိဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဝေဖန်လိုက်ပါတယ်အစိုးရကချမှတ်လှုပ်ဆောင်နေတဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်10နှစ်တာမဟာဗျူဟာစီမံကိန်းကို WLB ကလေ့လာသုံးသပ်ပြီးတော့ဒီကနေ့စာရမ်းတစ်စောင်ထုတ်ပြန်လိုက်တာပါဒီသုံးသပ်ချက်စာရမ်းနှိပ်စက်ပွဲကိုကိုရိုင်းတော်ရောက်တည်ညွှန်ထားတဲ့ကိုကောင်းစာဟင်းကအပြည့်အစုံတင်ပြထားပါတယ
်အစိုးရရဲ့နှစ်ချီစီမံကိန်းနဲ့လှုပ်ဆောင်ပြီးတဲ့ NESBOL လို့ခေါ်တဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းမှာအခုဆိုရင်6နှစ်အထက်ကိုရောက်လာပါပြီပြည်ကြတဲ့နှစ်တွေအတွင်းစီမံကိန်းရဲ့လုံဆောင်ချက်တွေထိရောက်မှုမရှိဘူးလို့ဒီစီမံကိန်းနဲ့ပတ်သက်လို့လေးလာဆက်စစ်သုံးသပ်ထားတဲ့ WLB အမျိုးသမီးအဖွဲ့ချုပ်အမန်ငင်ကပြောပါတယ်စီမံကိန်းပါအချက်လက်တွေဟာကြီးမားချက်ကြီးမားပေမဲ့လက်တွေ့အကောင့်တွေဖုံးမှုကတော့အားရနေတဲ့အကြောင်း WLB အဖွဲ့ချုပ်တွေအတွင်းမှာတော့ဆက်စစ်ကအခုလိုပြောပါတယ်
ဒီဟာရှိခွဲ့ချက်ပေါ်မှာအမျိုးသမီးကိုခွဲခြားဆက်ဆံရတဲ့အပိုင်းကျမ်းမာတန်းသူရေးမိညာရဲ့အပိုင်းတွေအများကြီးရှိတယ်။ဒါတော့သူက2000ရှိခွဲ့ချက်ကိုသွားပြီးတော့ချိန်ခံတချိန်ခံလိုက်တဲ့အခါမှာဟိုဘောဒီတကယ်ကြက်တာဖြစ်တဲ့ဟာကိုကျွန်တော်တို့ထောက်ပြရတဲ့တစ်ချက်။နောက်တစ်ချက်ကတော့ဒီမဟာဗျူဟာစီမံကိန်းကဒီ10နှစ်တာလို့ပြောပေမဲ့ဘယ်သူကအထူးတစ်ပြစ်တာဝန်ယူတာဝန်ခံမှုအပိုင်းပေါ့နော်။ဘယ်လိုတာဝန်ဖွဲ့ဝေမှုတွေဘယ်လိုတာဝန်ယူလို့ဘာမှရှိရှိလေးလေးရေးသားဖော်ပြတာတွေလည်းမရှိဘူးလို့အကောင့်ထဲပေါ်ဆောင်ရတဲ့အခါမှာအများကြီးလူတွေအများကြီးမသိတာတွေလည်းရှိတာပေါ့နော်အထူးသဖြင့်ကျမတို့တကယ်အမျိုးသမီးအရေးကိုလုပ်နေတဲ့အမျိုးသမီးအဖွဲ့တွေတော့မှတချို့ကမသိနေရတဲ့ဟာဖြစ်တယ်ပေါ့နော
်အခုစီမံကိန်းဟာအမျိုးသမီးတွေရဲ့လူမျိုးပေါ်ကပုံမှန်တိုးတက်ကောင်းမွန်လာအောင်လက်တွေမှာဆောင်ရွက်ပေးနိုင်ရှိမရှိပဲအားနည်းချက်တွေပြည်နေတဲ့စီမံကိန်းဖြစ်တယ်လို့တုံးသက်ချက်စာထဲမှာဝေဖန်ထားပါတယ်ဒီမှာနိုင်ငံမှာစေဝင်းနဲ့ချီဖြစ်ပွားနေတဲ့ဒီလိုစေတမတော်ရဲ့အာဏာလွှမ်းမိုးမှုခိနဲ့အညီလက်ရောက်ညီတူမှုရှိတဲ့ဥပဒေတွေနဲ့သမတ်တန်းလူရေးပေါ်ဆောင်မှုကိုနှောက်ရဟန်တားနေတဲ့အတားအဆီးတွေကိုထိထိမိမိကြံတွေဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းဒီစာထဲမှာသုံးသပ်ရေးသားထားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်း NESBOL ကိုအစိုးရရဲ့တစ်ဆောင်ရွက်ချက်နဲ့2023ခုနှစ်အထိရေးဆွဲထားတာပါ။စီမံကိန်းရေးဆွဲခြင်းကအမျိုးသမီးအဖွဲ့တွေရဲ့အကြံဉာဏ်ချက်တွေထဲတွင်းတာမျိုးမရှိခဲ့ဘူးလို့တန်တော်ကြီးအမျိုးသမီးအဖွဲ့ရဲ့ Director နော်မမာချိုကအခုလိုပြောပါတယ်။အဲ့
ဒါကတော့ကျမတို့ဒီအပိုင်းတစ်ခဲလူရရဲ့ဘယ်ပိုင်းတွေတော့ထက်တင်နေဆိုတာအစိုးရကိုကျမတို့ဟိုအားလုံးမျိုးသမီးဖွဲ့ရေစုဒီဒီဆွေးနွေးပြီးတော့တင်သွင်းထားတဲ့စာတမ်းတွေနဲ့ပါတာပေါ့နော်တချို့ဟာတွေဆိုလို့ရှိရင်အကြံပြုထားတဲ့တချို့ဖွဲ့စည်းတွေအကြံပြုထားတဲ့အရာတွေမပါတချို့ဟာဆိုကျမတို့အကြံပြုထားတဲ့ဟာတွေလည်းမပါခဲ့ဘူးပေါ့နော်အစိုးရရောရှိတယ
်မျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအစ်စ်မဟာဗျူဟာစီမံကိန်းသုံးသပ်ချက်စာတမ်းကိုတော့ WLB အဖွဲ့နဲ့အတူ American ပြည်အောင်စု Fort Sam တက္ကသိုလ်နိုင်ငံတကာဥပဒေနဲ့တရားမျှတရေးဆိုင်ရာဒီနာစင်တာတို့ပူပေါင်းပြီး2018ခုနှစ်မှာစတင်လုပ်ခဲ့တာဖြစ်ပြီးဒီကနေ့မေလ21ရက်နေ့မှာဒီ38စာရန်ကိုထုတ်ပြန်လိုက်တာပါဒီကနေ့စာရက်ဖတ်ပွဲကတော့ရန်ကုန်မြို့ Green Hill Hotel မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့ဆွေးနွေးပွဲစကားဝိုင်းတွေလည်းကျင်းပခဲ့ပါတယ်ခင်ဗျာ